โอเคทุกท่านเสียวันดีดร.ริมอนต์เต๋อเวครับเนี่ยโควิดที่ตะคอกဖြစ်อปีมาบ่เนาะนอกเสร็จด้วยฤตลอดคันซ้าแก่ได้เนี่ยมาลูนาตะชู่มาเสียไอ้ที่ญาไอ้หลูไม่ยาได้อนิจาမျိုးဖြစ်တယ်လို့ตลอดๆမျိုးများပြောကြတယ်เสียအဲ့ဒါကအဓိကဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုမျိုးပေါ့เนาะတတ်တောင်လုံနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့အရေးကြီးဆုံးဆိုရင်เสียဘာအစရှင်းပြခြင်းလဲ
ကျွန်တော်တို့လည်းပဲဒီစားရာဒီစားရာပေါ့လေကျွန်တော်တို့နဲ့ဆက်သွယ်တဲ့လူမျိုးရှိတယ်မိတ်ဆွေအပေါင်းအသင်းတွေရှိတယ်အခုပြောတဲ့အချက်ကတော်တော်လေးအရေးကြီးတဲ့အချက်ဖြစ်တယ်ပေါ့နော်ကိုဗစ်ကတော့သူအင်မတန်ကြောက်စရာကောင်းတဲ့ယောဂါဆိုးကြီးပေါ့လေအဲ့ဒီကနေပြီးတော့ကန်ကောင်းထုံးမှပြီးတော့ပြန်လည်ပြီးတော့ကောင်းမှလာတယ်မထားပါတော့လေအဲ့နော်ဒါပေမဲ့သိလည်းမသိကြသေးဘူးဘယ်ချိန်ပြန်ဖြစ်မယ်ဆိုလည်းမသိကြဘူးအဲ့လိုဖြစ်တဲ့အချိန်မှာလူတော်တော်များအိပ်မရဘူးတချို့ဆိုလို့ရှိရင်ပြောတယ်လေလွန်ခဲ့တဲ့တစ်ရက်သုံးရက်မှာနိုင်ဘယ်လိုပဲအိပ်လို့ရတယ်ပေါ့လေဘယ်လိုပဲချူသာချူသာအိပ်လို့မရဘူးဆိုတော့ဒါကဘာပြလဲဆိုတော့6ချားတာကိုပြတာအိတ်ဆက်ဖို့ဆိုရင်ကောင်းမှုမအိတ်တိုင်ဖို့ဆိုတာကစိတ်အိတ်ချမ်းသာခြင်းကိုယ့်ရဲ့ကြက်မှခြင်းနဲ့ညီညွတ်တဲ့လူကမှအိတ်လို့ရတာပေါ့အဲ့တော့အိတ်ခါဒီမှာတနေ့ကုန်ပင်မနာတွေကိုဖြေလျှော့ပြီးတော့မှအနာပြီးတဲ့နေအိတ်ရမှာအုံနောက်ကလည်းပဲကြည်လင်လာမယ်အောက်ဆီဂျင်တွေဖြစ်မယ်နှုတ်နေအတွက်လန်းလန်းဆန်းဆန်းနဲ့ဆက်ပြီးလောက်ကန်ကိုရမယ်အခုကကိုက6ချားနေတဲ့ခါကျတော့ကြောက်လန့်နေတယ်
ဟုတ်ကဲ့ဆရာကြီးခုနကဒီပြန်ဖြစ်မှမသေးကြတဲ့အတွက်စိုးရိမ်တာအပြင်ပေါ့နော်နောက်ထပ်ရောဆရာကြီးအဓိက6ချားစီတာရှိသေးလား
ကြောက်လန့်တဲ့သဘောကလည်းပဲဘေးရှင်ဘာဖြစ်မှာဆိုတော့မသိနိုင်တဲ့သဘောကအသိကြီးကြီးတယ်ဒီကိုဗစ်ဆိုတဲ့ယောဂါဆိုးကြီးဟာကျွန်တော်တသက်တခါပေါ့လေအခုကတော့ pandemic လည်းဖြစ်နေတယ်ဒီအဆက်ဆက်မှာလည်းပဲဟိုတော့ကြောက်ကြီးယောဂါဖြစ်တာလို့အမျိုးဆုံးပေါ့လေ
ဟုတ်ကဲ့ကမ္ဘာကတ်ယောဂါကြီးပေါ့ဆရာနော
်ဟုတ်ကဲ့ကမ္ဘာကတ်ယောဂါကြီးတွေဖြစ်ခဲ့ပြီးလူတွေတော်တော်များများဆုံးသွားတယ်ကျွန်တော်တို့တသက်တာမှာဒီအချိန်မှာတော်အရေးကြီးအဲ့ကိုဗစ်ဆိုတာလူငယ်ရောလူကြီးရောကျွန်တော်ခံစားရတဲ့ခါကျတော့ကျွန်တော်မြန်မာနိုင်ငံမှာလည်းသူတော်တော်များများထိပါသွားတယ်ပေါ့လေအဲ့တော့ဆုံးသွားသွားတယ်ပေါ့နော်အဲ့ဒီရဲ့ဟာကိုသိတဲ့ခါကျတော့ဒီယောဂါကြီးကိုကိုယ့်မကူမှာရရနိုင်ဖို့အနေထားရှိလားလူတွေကတော့ကြောက်တာပဲလေကြောက်ပြီးတော့တကယ်တမ်းဖြစ်လာတဲ့ခါကျတော့အိုဘော်ခွင်းဖြစ်လာတော့ဗျာ
ဟုတ်ကဲ့မနိုင်မနေ
ဟုတ်ကဲ့ဘာလို့ဆိုတော့အခုခေတ်ကတော့အရင်တည်းကမတူတာက Facebook တွေကလည်းပဲ Social Media လည်းပဲတစ်ချိန်လုံးနေ့စဉ်ရက်ဆက်ဖြစ်တဲ့ဟာကိုပေါ်ပြတဲ့ခါကျတော့ကိုယ့်မှာမဖြစ်လာနိုင်မလားဟိုစိတ်ထဲမှာခံစားရတယ်အဲတချို့ဆိုလို့ရှိရင်လည်းဥမာဒီဖြစ်သွားပြီမတတ်တယ်တော့ဘူးနော်ဖြစ်တဲ့ချိန်မှာလည်းပဲစက္ကန့်မလတ်ဘာဖြစ်နိုင်လဲပေါ့လေဘယ်ချိန်မှာများအဲ့ဒါရှိကြက်သွားမလဲအောက်ဆီဂျင်မရပါမလားဆေးရုံမှာတက်ရပါမလားဆေးရုံတက်တဲ့ခါမှာဗင်တီလေတာမှာရှိပါမလားပို့ဆိုးတာကအခုချိန်မှာဒီ political situation နဲ့အကြောင်းလူတွေကဆေးရုံတက်ခွင့်မရတဲ့အခြေအနေရှိတယ်ဆေးကုသခွင့်မရတဲ့အခြေအနေရှိတယ်ကုသပေးမဲ့ဆရာဝန်တွေလည်းတချို့မကုသပေးတဲ့အခြေအနေလည်းရှိတယ်ကုသပေးလို့ရှိရင်အဲ့ဒီဆရာဝန်တွေမှလည်းအပြစ်ဖြစ်တဲ့နေထားလည်းရှိတယ်ဆိုတော့အင်မတန်ဆိုးရတဲ့အခြေအနေပေါ့လေဒီအခြေအနေမှာဒီယောဂါကြီးခံစားရတဲ့ဥစ္စာကကြီးကျယ်တဲ့ trauma လို့ခေါ်တယ်စိတ်ဒဏ်ရာလို့ခေါ်တယ
်ဟုတ်ကဲ့အဲ့တော့ဘလို့စိတ်ဒဏ်ရာမျိုးလို့ပြောလို့ရလဲဆရာကြီ
းဟိုအများလဲကြားဘူးတာပေါ့လေစိတ်ဒဏ်ရာအကြီးကျယ်ရလို့ရှိရင် post traumatic stress disorder ဆိုတဲ့လက္ခဏာတွေရရှိနိုင်တယ်အဲ့ဒီ PTSD ဆိုရောဂါကြီးရောက်မှုဆိုတဲ့လိုအပ်ချက်ကသေမင်းတကားဝါနာရောက်ပြီးတော့သေမင်းနဲ့ရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံအဲ့ critical experience ကအရေးကြီးဆုံးပဲအဲ့တော့ covid ကအဲ့ဒီမှာသေမင်းတကားဝါနာရောက်ပြီးတကားလာခေါ်ပြီးတော့မှကံကောင်းထောက်မှနဲ့လွတ်တော့လာတယ်ပေါ့လေဆိုလို့ရှိရင်လည်းအဲ့ဒီရဲ့ impact က PTSD ဆိုယောဂလက္ခဏာတွေအများကြီးဖြစ်လာတယ်အဲ့ဒါဘာတွေလဲဆိုလို့ရှိရင်ခြောက်ခြားမယ် panic ဆိုတာရင်တုံပြီးတော့လက်ဖြတ်မယ်ခဏခဏဖြစ်မယ်ဘာကြောင့်မှလည်းမသိဘူး without any precipitant
ကျုပ်တင်လက္ခဏာမပြတာပေါ့နော
်ဟုတ်ကဲ့ထိုင်နေရနေပြုံးနေခြင်းတွေတုံးလာမယ်ခေါင်းတွေမူးလာမယ်လက်တွေကျဉ်လာမယ်အဲ့ဒါကခြောက်ခြားတဲ့ကြောက်လန့်တဲ့လက္ခဏာကိုပြတယ်ဘာကြောင့်လဲဆိုတော့အဲ့လို trauma ရသွားပြီဆိုရင်ကျွန်တော်ခန္ဓာကိုယ်မှာ sympathetic nervous system ဆိုရှိတယ်အဲ့ဒီဟာကခန္ဓာကိုယ်မှာရှိတဲ့ဒီ blood pressure တို့ urinary function တို
့ဟုတ်ကဲ့ဒီသွေးပေါင်ခြင်းတို့ဒီစီလံကြောင်းတို့ပေါ့ဆရာနော
်ဟုတ်ကဲ့အဲ့လိုအတွေးဟာတွေကိုသူကကြိုက်တွေ့ထားတဲ့ဟာစီလံကြောင်းတို့အဲ့ဒါတွေကိုသူအာယုကြောင်းအတွေးအာယုကြောင်းနဲ့ထားတာအဲ့ဒီဟာမှာထိကြိုက်တယ်လို့သူတို့ပြောတယ် trauma ရသွားတဲ့ခါကျတော့အဲ့ဒါကိုထိကြိုက်သွားတဲ့ခါကျတော့လက်ဖြတ်တယ်သွေးပေါင်ခြင်းတွေတက်လာပဲသွေးပေါင်ခြင်းကျသွားမယ်ရေတွေတုံလာမယ်အဲ့ဒီမှာကိုကပိုပြီးလက်တော်မှာပေါ့လေအဲ့ဒီဟာခံစားတဲ့အတွက်ကြောင့်ဟာဟာတဲ့ရတော့မှာပဲနော်ဟိုအသက်ရှိလို့မရတော့ဘူးဆိုအဲ့ဒါကိုဖြောက်ချပြီးတော့ပို့ပြီးတော့ကြောက်ပြီးတော့အဲ့ဒါတန်တရားလဲပြီးတော့ပို့ပြီးတော့ဖြစ်သွားတာဖြစ်နေတယ်နော်ခုနကကျွန်တော်ပြောလို့လူကကြီးလန့်စားစားလို့ဘယ်ချိန်မှဘာဖြစ်မှာဆိုတော့မသိဘူးဆိုပြီးတော့ရောရက်ခတ်ပြီးတော့ restless ဖြစ်တာလည်းဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအိတ်တဲ့ခါကျတော့ဒါတွေအကုန်လုံးကလာထိလို့တာပါဆရာနော
်ဟုတ်ကဲ့အဲ့ဒီလက္ခဏာကြီးခံစားနေရတဲ့ခါကျတော့နော်နောက်တစ်ခုကလည်းပဲအိတ်တဲ့ခါမှလည်းပဲခုနကကိုခံစားခဲ့တဲ့ trauma ကြီးကိုပြန်ပြီးတော့ခံစားတဲ့ဘဝမျိုးအိမ်မက်ထဲမှာအိမ်မဆိုးတွေမက်ပဲဥပတောင်မြင်ကြီးကနေအောက်ကိုကျလာပြုတ်ကျလာပြီးတော့မှခါတယ်လက်လက်ထက်လက်တဲ့ဟိုတီလူမျိုးဘဖြစ်တဲ့ဟာကိုအဲ့ဒါကတော့ဖြစ်ခဲ့တဲ့ trauma ကိုပြန်ပြီးတော့ reliving လို့ခေါ်တယ်အဲ့ဒီဟာကိုပြန်ပြီးတော့ခံစားနေတတိတပုံနဲ့အိမ်မက်ထဲမှာ အဲ့ဒါပြန်ထွက်လာတာလိုးရတဲ့ခါကျလို့ရှင်လည်းပဲဇောကျွေးတွေပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအိတ်လိုမရဘူးဆိုတဲ့ဥစ္စာကိုကျွန်တော်ပြောလို့လေအိတ်လိုမရဘူးဟာကျန်ကျန်မာမာနဲ့စိတ်လက်ပျော်ရှင်မအိတ်လိုရမယ်အခုဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ဒီခံစားမှုကလည်းအိတ်တာကိုအတောက်ရှက်ပေးတယ်အိတ်လိုမရဘူးဆိုတာအဲ့ဒါပါပဲအဲ့တော့တချို့ကလည်းပြောတယ်ပေါ့လေကိုဗစ်ပြီးတဲ့နောက်မှာတော်တော်များများကလုံးဝအိတ်လိုမရဘူးဆိုဘယ်လိုပဲကြိုးစားကြိုးစားအိတ်လိုမရဘူးဆိုတော့အဲ့ဒီခါနဲ့ပတ်သက်ပြီးတော့သူသိတယ်လားဆိုတဲ့ဘောပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအဓိကဖြစ်စေတာရှိသေးလားဆရာ
ခုနစိတ်ဓာတ်ရာဖြစ်တဲ့အချိန်မှာ compounding factor ဆိုတာလေပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေကျွန်တော်တို့ military coup နော်စစ်အာဏာသိမ်းပြီးတကာလာမှာဖြစ်ပျက်တဲ့အဖြစ်အပျက်တွေပေါ့နော်လူတွေလူငယ်လေးတွေအဖမ်းခံရတယ်ဟိုအမျိုးဆုံးပဲဗျာနေ့စဉ်ရက်ဆက်ဖြစ်နေတော့လူတွေရဲ့ sense of security ကမရှိတော့ဘူးကိုယ့်အိမ်မှာကိုနေရင်းနဲ့လည်းပဲဘာဖြစ်မှန်းဆိုတော့ကြောက်လန့်နေရတာရှိတယ်တချို့လက်ကိုတွေ့ကြုံတွေ့ခဲ့ရတယ်တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်နဲ့ပြတ်လက်တာတို့တချို့သုံးသွားပြီးတော့ကြားလိုက်တယ်အဲ့လို very very sad situation လေလူတွေကခံစားရတော့ဒါကမိသားစုတစုတည်းတင်မကဘူးသူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပုံသေးတယ်လည်းအဲ့ဒါနဲ့ခံစားရတယ်အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ပြန်စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တွေအမှုကကြီးကျယ်လွန်းအားကြီးလို့ဒီPTSD ဆိုတော့ယောဂါကနော်ဟိုအရင်တော့ကတော့ဒီ PTSD ရဖို့ဆိုလို့ရှိရင်စစ်မြေပြင်မှာသွားတဲ့စစ်သားတွေပေါ့ဗျာကြီးစားနေကြမှာပြင်းရင်လွှိုင်းပြင်းလွှိုင်းတဲ့အသက်ကနေကံကောင်းထောက်မှပြီးလွတ်လာတဲ့လူကအဲ့ trauma ရတယ်ပေါ့အဲ့ဒါကိုကျွန်တော်တို့ကအရင်တော့ PTSD လို့ခေါ်တယ်အခုဒီမှာလဲအလားတူအတွေ့အကြုံအလိုဖြစ်နေတယ်အဲ့ဒီလိုရတဲ့ပြဿနာကိုအဲ့လိုမပြောဘူး
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်